ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ရဲ့ဝန်ကြီးအဆင့်အစည်းအဝေးကိုမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့အနေမှာတော့မြန်မာအစိုးရဘက်ကအကြီးတန်းတာဝန်ရှိသူတွေပထမဆုံးတက်ရောက်ဆွေးနွေးခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုအခြေအနေနဲ့ဒီအပေါ်မှာစိန်ခေါ်ချက်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ကိုသားညွန်ဦးကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံဟာပုံမှန်ပွင့်လင်းတဲ့ဒီမိုကရေစီနိုင်ငံစီကိုဥတည်သွားနေတယ်လို့ပဲတာဝန်ခံမှုပွင့်လင်းမြင်သာမှုပိုင်းတွေမှာအားကောင်းလာဖို့အတွက်အစိုးရနဲ့နိုင်ငံသားတွေအကြားအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍဟာအရေးကြီးလာတယ်လို့ဒီကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်က68ချိန်မြောက်ကုလသမဂ္ဂထူးထူးညီလာခံအပြင်ပန်းတည်ကြလို့တဲ့ဒီမြမမိတ်ဆွေနိုင်ငံများအဖွဲ့အစည်းအဝေးတွင်မှမနေ့ကပြောဆိုခဲ့ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်ယုံမှပြုလုပ်သွားတဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမမိတ်ဆွေနိုင်ငံများအဖွဲ့ရဲ့အစည်းအဝေးကိုဒီကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်နဲ့အတူမြန်မာဆွေရဘက်ကတော့ပြောင်စုဝင်ကြီးဥခင်ကြီးနောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်မစ္စတာနမ်ဘီယာနဲ့အခြားအဖွဲ့ဝင်နိုင်ငံတွေကအကြီးတန်းတန်တမန်တွေတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံရေးကျင်းသားတွေအတော်များများလွတ်မြောက်လာတာအပါအဝင်နိုင်ငံရေးစီးပွားရေးပွင့်လင်းလာမှုတွေအတွက်မြန်မာသမ္မတဦးသိန်းစင်ရဲ့ဆောင်ရွက်ချက်တွေကိုအတွင်းမှုချုပ်ဘန်ကီမွန်ကချီးကျူးခဲ့ပါတယ်ဒါပေမဲ့လို့ဒီမြန်မာနိုင်ငံတွင်းမှာအခုလိုတိုးတက်မှုတွေဟာမရည်မရာနဲ့အထိရှာလွယ်တာကြောင့်တိုင်းပြည်ထဲမှာရှိနေတဲ့တင်းမာမှုတွေရော့ကျသွားအောင်ဆောင်ရွက်သွားဖို့လေလိုလိမ့်မယ်လို့မစ္စတာဘန်ကီမွန်ကသတိပေးခဲ့ပါတယ်။အဓိကအဖြစ်တော့ဒီဘာသာရေးနဲ့လူမျိုးရေးအရာဖြစ်နေတဲ့ပြိပခါတွေရဲ့နောက်ဆက်တွဲအကြမ်းဖက်မှုအန္တရာယ်တွေကြောင့်ဒီပြဿနာတွေရဲ့အရင်းမြစ်ကိုဖော်ထုတ်ဖြေရှင်းဖို့နဲ့ဒီလိုမှမလုပ်နိုင်ဘူးဆိုရင်တော့ဒီအခြေအနေဟာလက်ရှိတိုးတက်မှုတွေကိုပါထိခိုက်နိုင်တယ်ဆိုပြီးတော့မစ္စတာဘန်ကီမွန်ကသတိပေးခဲ့ပါတယ်။အမုန်းတရားရေးသားပြောဆိုမှုတွေကိုထိထိရောက်ဟန်တာဖို့တရားဥပဒေစိုးမိုးမှုဖြစ်စေဖို့နဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့မြန်မာဆွေရကိုမစ္စတာဘန်ကီမွန်ကတိုက်တွန်းပါတယ်။အထူးသဖြင့်ကတော့ဒီပြိပခါတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့နဲ့နင့်နာခံစားရသူတွေကိုပြန်လည်ကူစားပေးဖို့ကိစ္စရပ်တွေကိုအတော်များများလှုပ်ဆောင်စရာတွေကြံနေသေးတယ်ဆိုပြီးမစ္စတာဘန်ကီမွန်ကထောက်ပြသွားပါတယ်။ရိုဟင်ဂျာတွေအပါအဝင်လူနည်းစုလူမှုအတိုင်းအဝန်းတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့လည်းမြန်မာအာဏာပိုင်တွေကိုသူကတိုက်တွန်းပါတယ်။လူနည်းစုလူမှုအတိုင်းအဝန်းတွေရဲ့အကြောက်တရားတွေနဲ့တန်တရားတွေကိုရှင်းလင်းသွားအောင်ဆောင်ရွက်သွားဖို့အလွန်တရာကိုအရေးကြီးတယ်ဆိုပြီးမစ္စတာဘန်ကီမွန်ကပြောဆိုခဲ့ပါတယ်။နိုင်ငံရေးချီနီနဲ့ပတ်သက်လို့တော့ဒီလာမယ့်2015ခုနှစ်ရွေးကောက်ပွဲအပအဝင်လက်ရှိမြန်မာနိုင်ငံအတွင်းမှာလှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအာဂရီလယ်စားမှုတိုက်ဖျက်ရေးနောက်နိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့တရားရေးပိုင်းဆိုင်ရာပြုပြင်မှုတွေမှာကုလသမဂ္ဂအနေနဲ့မြန်မာအစိုးရကိုထောက်ခံကူညီသွားမယ်ဆိုပြီးမစ္စတာဘန်ကီမွန်ကဂရိကဝဲပြုပြောဆိုသွားပါတယ်။မြန်မာနိုင်ငံအစိုးရဘက်ကကုစားပြုပြီးတော့တက်ရောက်လာတဲ့ပြည်တော်စုဝန်ကြီးဦးခင်ကြီးကတော့ဒီနိုင်ငံတကာအနေနဲ့မြန်မာနိုင်ငံပေါ်မှာအပြုသဘောဆောင်တဲ့ထောက်ခံအားပေးမှုတွေလိုအပ်တယ်ဆိုတာကိုပြောဆိုသလိုပဲလက်ရှိမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်မှာနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုဟာအရေးပါတဲ့အကြောင်းလဲပြောဆိုသွားတယ်လို့သိရပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့ကတော့ရခိုင်အတွင်းမှုချုပ်ဟောင်းကိုဖီအန်နန်လက်ထက်2008ခုနှစ်ဒီဇင်ဘာလမှာစတင်ဖွဲ့ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့မျိုးသားပြောင်းလဲတည်မြဲရေးနဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်တွေကိုနိုင်ငံတကာအထူးသဖြင့်တော့ဒီကုလသမဂ္ဂအနေနဲ့ကူညီဆောင်ရွက်သွားနိုင်ဖို့ရည်ရွယ်ခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီအိန္ဒိယနိုင်ငံတွေနဲ့မြန်မာအရေးမှာတက်ကြွပြီးတော့စိတ်ဝင်စားတဲ့နိုင်ငံတွေပါဝင်ဖွဲ့စည်းထားတာဖြစ်ပြီးတော့ဒီအဖွဲ့ရဲ့အစည်းအဝေးတွေကိုတော့ကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကမ္ဘာကထလုပ်ပြီးတော့ဦးဆောင်တာဖြစ်ပါတယ်ခင်ဗျာ